တော်တာရှင်ခင်ဗျာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေရဲ့ဘာသာစကားစာပေနဲ့ယဉ်ကျေးမှုကိုသင်ကြားတဲ့အခါပေါ်ပေါက်လာမယ့်ပြဿနာတွေကိုဆက်လက်ပြီးတော့တင်ပြရမယ်ဆိုရင်တတိယပြဿနာကတော့သင်ရိုးညွန့်တန်းသင်ရိုးမာတိကာကျောင်းသုံးစာအုပ်ပြုစုရေးနဲ့ဆရာပြုစုပြုထောင်ရေးကိစ္စဖြစ်ပါတယ်ဒါနဲ့ပတ်သက်လို့အလွယ်လုံးဝမလိုက်မိဖို့ဖြစ်ပါတယ်အဲ့ဒါကတော့မြန်မာလိုသင်နေတဲ့သင်ရိုးနဲ့စာအုပ်တွေကိုသက်ဆိုင်ရာဘာသာရပ်အလိုက်ဘာသာပြန်ပြီးတော့သုံးနာမျိုးဖြစ်ပါတယ်ဒီနည်းဟာအလွယ်အကူဆုံးဖြစ်ပေမဲ့လို့ပညာရေးသဘောတရားအရကြည့်မယ်ဆိုရင်မမှန်ကန်ဘူးလို့ထင်ပါတယ်လုံရိုးလုံစင်ထုံးစံကတဖြည်းဖြည်းချင်းခက်ပြီးတော့လိုက်လာရပါတယ်ဒါကြောင့်လဲဘာသာစကားတရက်မှာအသုံးအများဆုံးစကားလုံးအလုံး200 500 1000စသဖြင့်လေ့လာတွေ့ရှိထားတာတွေကိုအခြေခံပြီးအတန်းကြီးလာတာနဲ့အမျှစကားလုံးအစ်စ်တွေဟာပိုးပြီးတော့များလာပိုးပြီးတော့ခက်လာပါတယ်အဲ့ဒီလေလာချက်လုတ်ပြီးပြီလားဆိုတာမေးစရာရှိပါတယ်မလုတ်ရသေးရင်အခုကတည်းကလေလာထားစေချင်ပါတယ်နောက်တစ်ချက်သတိထားဖို့ကတော့လက်ရှိမြန်မာဖတ်စာကိုကြည့်ပြီးအကုန်လုံးမယူဖို့ဖြစ်ပါတယ်ဥပမာဘူးသီးနုနုမခူးရဆိုတဲ့စကားကိုဘူးသီးမဆိုင်တဲ့ဘူးသီးမစားတဲ့ဒေသမှာသင်မယ်ဆိုရင်ခလေးအဖို့အလွတ်ကျက်တဲ့ပညာပဲတက်လာမှာဖြစ်ပါတယ်မူလာဏအောက်အဆင့်မှာခလေးရဲ့ပတ်ဝန်းကျင်မှာရှိတာတွေနဲ့စဖို့လိုပါတယ်သူမသိတာကိုသင်ခြင်းရင်ပုံကားချက်တို့ပစ္စည်းအတုတို့လုတ်ပြီးတော့ရှင်းပြဖို့လဲလိုပါလေအဲ့ဒါလိုမှမလုတ်ရင်အကြောင်းအရာမသိဘဲနဲ့အလွတ်ကျက်တာပဲသင်ပေးလိုက်သလိုဖြစ်သွားနိုင်ပါတယ်ဇရုထာပြဿနာကတော့စာမရှိသေးတဲ့လူမျိုးတွေအဖို့စာသင်ပေးနိုင်အောင်စာပထမတီထွင်ဖို့လိုမှာဖြစ်ပါတယ်ဒီကိစ္စကိုဖြစ်ကြတာစမ်းမလုတ်ဘဲသေသေးချာချာပထမလေ့လာစေချင်ပါတယ်မြန်မာအခေယံနဲ့ရေးမလားယောမအခေယံနဲ့သုံးမလားဆိုတာနဲ့စရပါလိမ့်မယ်။အတန်ဘယ်နှမျိုးရှိတယ်သူတို့ကိုဘယ်အခေယကအကောင်းဆုံးထင်ဟနိုင်မယ်ဆိုတာတွေရိုးရိုးရေးလို့မရတဲ့အတန်တွေတွေကို accent ဆိုတဲ့နောက်ပြစ်ရှေ့ပြစ်တွေထည့်တာတို့ကိုဘာသာဗေဒ linguistics သတ္တဗေဒ phonetics ပညာရှင်တွေနဲ့လေ့လာပြီးတော့တတ်ကျွမ်းသူတွေကြဲကြဲပြန့်ပြန့်ဆွေးနွေးစမ်းသပ်ကြည့်ဖို့လိုအပ်ပါတယ်။အဲ့ဒါလိုစနစ်တကျလေ့လာပြီးမှသင်ကြားဖို့၁၀နှစ်လောက်အချိန်လိုမှဖြစ်လို့ချက်ချင်းလှုပ်လို့မဖြစ်နိုင်သေးဘူးဆိုတာကိုသတိပြုကြရပါလိမ့်မယ်။ပြင်စမပြဿနာကတော့လက်တွေ့ကျင့်သုံးတဲ့အခါမှာတွေ့ရမယ့်ပြဿနာဖြစ်ပါတယ်။ဘသူတွေကိုဘယ်မှာဘယ်ဘာသာသင်ပေးမလဲဆိုတဲ့ပြဿနာပါပဲ။ဥပမာကချင်ပြည်နယ်မှာဂျင်းဖောရွာမှာဂျင်းဖောဘာသာနဲ့သင်ပေးပြီးရဝမ်ရွာမှာရဝမ်ဘာသာသင်ပေးဖို့ကတော့ရှင်းပါတယ်။တကယ်လို့တဝက်စီရောနေမယ်ဆိုရင်ဘယ်လိုသင်မလဲဆိုတာပြဿနာဖြစ်လာပါတယ်။ပို့ပြီးတော့ရှုပ်ထွေးလာမယ့်အခြေအနေကလူမျိုးပေါင်းစုံနေထိုင်ရာမြို့ကြီးတွေဖြစ်ပါတယ်။ဥပမာရှမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမြို့ဟာရှမ်းပြည်နယ်ရဲ့မြို့တော်ဆိုပေမဲ့ရှမ်းစကားပြောတဲ့သူလူနည်းစုဖြစ်နေပါတယ်။ပြည်နယ်မြို့တော်ဖြစ်ပေမဲ့လည်းလူဥယေကနည်းပါလို့ရှမ်းစာမသင်ပေးဘူးဆိုပြန်ရင်ကြည့်လို့သင့်မသင့်စဉ်းစားစရာရှိပါတယ်။အဲ့ဒါလိုလူမျိုးအသီးသီးရောရှက်နေတဲ့မြို့တွေရွာတွေမှာဘယ်လိုမူချမှတ်ပြီးတော့ဘာတွေသင်ပေးရင်အသင့်တော်ဆုံးဖြစ်မလဲဆိုတာညှိနှိုင်းဖြည့်ရှင်းဖို့လည်းလိုအပ်ပါတယ်ကျွန်တော်အမြင်မှာတော့စာနဲ့စတူအရေးကြီးတာကယဉ်ကျေးမှုဖြစ်ပါတယ်ပြည်တော်စုတစ်ခုထဲမှာရှိကြတဲ့တိုင်းရင်းသားလူမျိုးစုအသီးသီးရဲ့ယဉ်ကျေးမှုတွေပိုးပြီးတော့သိလေပိုကျွမ်းလေတဦးနဲ့တဦးနားလည်မှုယဉ်ကျေးမှုဟာပိုများလာကြီးလာလေဖြစ်ပါတယ်နှစ်ကိုယ်တစ်စိတ်ဖြစ်လာပါတယ်ရိုးရာဓလေ့ထုံးစံအစာအသောက်ဝတ်စားစင်ရင်မှုလူနေမှုစနစ်စတာတွေကိုသိနာလေတာနဲ့အမျှတူဦးပေါ်တူဦးယုံကြည်မှုဟာပိုးပြီးတော့နည်းနည်းလာမှလည်းပဲဖြစ်ပါလေမနုဿဗေဒမှာလူမျိုးတစ်မျိုးရဲ့ဇယိုက်သဘာဝကိုသိခြင်းရင်အဲ့ဒီလူမျိုးရဲ့ရိုးရာပုံမြင်တွေကိုလေ့လာဖို့တိုက်တွန်းထားတာရှိပါလေသူတို့ဘဝကိုတရုပ်ဖော်ထားတဲ့စာပေတွေကိုလေ့လာဖို့လည်းပြောပါလေဘုံမူကြီးစောမြင့်နေဂျာမင်းကြီးလှုပ်စင်တုန်းကတွေ့ခဲ့တဲ့မြန်မာနိုင်ငံမြောက်ဖက်ဆွမ်းမှာရှိတဲ့တိဘက်လူမျိုးလူငယ်နှစ်ယောက်ရဲ့အချစ်ဇာလန်အကြောင်းရေးထားတာဟာတော်တော်ကိုပဲကြည်နူးစရာကောင်းပြီးဒေသရဲ့တောတောင်ရေမြေအနေအထားလူနေမှုဇယိုက်ဓလေ့ထုံးစံတွေကိုဖတ်ရတော့စိတ်ထဲမှာလွမ်းသလိုလိုဆွေးသလိုလိုအဲ့ဒီကိုတွားခြင်းစိတ်မိတ်ဆွေဖွဲ့ခြင်းနဲ့စိတ်ကူညီစရာရှိရင်ကူညီခြင်းနဲ့စိတ်တွေပေါ်ထွက်လာပါတယ်။ဒါကြောင့်လဲလူမှုဥလှရေးတဲ့တိုင်းရင်းသားပုံရင်တွေနဲ့အလားတူစာပေတွေကိုတချောင်းဆွဲပကြီနဲ့ပဲဖြစ်ဖြစ်ပုံချဲပြီးတော့ပဲဖြစ်ဖြစ်ပြန်ပြီးတော့ထုတ်ဝေခြင်းပါတယ်။တိုင်းရင်းသားလူမျိုးစုတွေရဲ့ဘာသာစကားစာပေနဲ့ယဉ်ကျေးမှုကိုသင်ကြားနိုင်ဖို့အရရပြင်ဆင်မှုတွေစမ်းသပ်မှုတွေအကောင့်ထည့်ဖော်မှုတွေအတွက်ငွေကြေးကုန်ကြဖို့လည်းရှိပါတယ်အဲ့ဒီတာဝန်ကို ပြည်နယ်ပညာရေးဌာနကအထူးဘတ်ဂျက်ခွင့်ပြုမှုနဲ့တာဝန်ယူသင့်တယ်လို့ထင်ပါတယ်။ပညာရေးသဘောတရားအရစီးစစ်တဲ့တာဝန်ကိုတော့ပြည်နယ်နဲ့ပြည်ထောင်စုပူးပေါင်းဆောင်ရွက်သင့်တယ်လို့ထင်ပါတယ်။လိုအပ်တဲ့ကျောင်းသုံးစာအုပ်တွေကိုအစိုးရကမထုတ်ဘဲပုဂ္ဂလိကစာအုပ်တိုင်းနဲ့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တပြည်လုံးအနှံ့ပုံမူပြန့်နှံ့စရာရှိပြီးကုန်ကျစရိတ်လည်းတက်သာပါလိမ့်မယ်။တနည်းငွေကြေးတက်နိုင်လာရင်ဒေသတစ်ခုနဲ့တစ်ခုလူမျိုးတစ်မျိုးနဲ့တစ်မျိုးပိုးပြီးတော့နှီးစပ်အောင်အပြန်အလှန်အလဲသွားတာမျိုးတွေလုပ်နိုင်ရင်တဦးနဲ့တဦးကူညီရိုင်းပင်တာမျိုးတွေလုပ်နိုင်ရင်ပြည်ထောင်စုစီးလုံးညီညွတ်ရေးကိုအထူးအထောက်အကူဖြစ်လာမှာလည်းရှိပါတယ်။မြန်မာနိုင်ငံမှာအခုအခါဖောင်ဒေးရှင်းတွေအမြောက်အများရှိနေပြီဖြစ်လို့ဒီလုပ်ငန်းတွေမှာပါဝင်ကူညီနိုင်မယ်ဆိုရင်နိုင်ငံထူထောင်ရေးမှာတဒတ်တအားပါဝင်သလိုဖြစ်လာဖွယ်ရှိကြောင်းလည်းတင်ပြလိုက်ရပါတယ်။သောတာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။